စီးပွားရေးနဲ့ဒေတာဖွံ့ဖြိုးဖို့ရည်ရွယ်ပြီးတော့မောင်နှောစီးပွားရေးဇုံကိုအစိုးရကစတင်ဆောင်ရွက်နေပါတယ်။ပဋိပက္ခတွေဖြစ်ခဲ့တဲ့ဒေတာထဲမှာအခုလိုစီးပွားရေးဇုံလုပ်တဲ့အတွက်ရှိခိုင်ပြင်းတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့အပြင်ဖွံ့ဖြိုးမှုအားနည်းနေတဲ့လူမှုဘဝတွေပါတိုးတက်လာနိုင်မယ်လို့အစိုးရဖက်ကမျှော်လင့်နေကြပါတယ်။ဒီသတင်းကိုတော့ POA မြန်မာပိုင်းကမမေခါကသတင်းပေးပို့ထားပါတယ်
။စီးပွားရေးဖွံ့ဖြိုးမှုအားနည်းနေတဲ့အပြင်ပရိပခတွေကြောင့်မှနလန်မထူနိုင်ဖြစ်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအစိုးရနဲ့ပုဂ္ဂလိကတို့ပူးပေါင်းပြီးငွေကျပ်တန်း2200အကုန်ခံကစီးပွားရေးဇုံတစ်ခုကိုစတင်ဆောက်လုပ်လို့နေပြီဖြစ်ပါတယ်။မောင်တော်မြို့နယ်အနောက်ဘက်2မိုင်လောက်ကနတ်မြင့်နယ်ကញင်ချောင်းစုံတဲ့နေရာမှာကញင်ချောင်းစီးပွားရေးဇုံလို့လည်းခေါ်တဲ့မောင်တော်စီးပွားရေးဇုံကိုစတင်ဆောင်ရွက်နေတာဖြစ်ပါတယ်။1990ပတ်ဝန်းကျင်လောက်ထဲကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးမောင်နှောဒေတာမှာနယ်စပ်ကုန်သွယ်ရေးစခန်းတစ်ခုအနေနဲ့တည်ရှိခဲ့တဲ့နေရာကိုအခုခါမှာတော့စီးပွားရေးဇုံတစ်ခုအနေနဲ့တိုးချဲ့လိုက်တာဖြစ်ပါတယ်။ဒီလိုတိုးချဲ့လိုက်တာနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရဖွဲ့ဗန္နာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
ဟုတ်ပါတော့နေဒီမတည်ငြိမ်ဘူးဆိုတာကလည်းဒီကစီးပွားရေးအခြေခံမကောင်းတာလေးပါတယ်လေ။ဒါစီးပွားရေးအခြေခံမရှိဘူးအလုံးတိုင်းခွင့်လွှင့်တွေမရှိဘူးဆိုတော့လူတွေရဲ့စိတ်ကတခြားဘက်ကိုရောက်လာပါတော့နော်။အင်ဂျင်နီယာအဲ့ဒီကမှစီးပွားရေးအခွင့်အလမ်းတွေဖန်တီးပေးခြင်းအားဖြင့်လူတွေအလုံးတိုင်းခွင့်လွှင့်တွေရလာပြီးတော့အဲ့ဒီမှာအလုံးလုံးလာမယ်ဝင်ငွေတွေရလာမယ်ဆိုပြီးတခြားဘက်ကိုအာရုံမရောက်ဘူးနဲ့ဒီဘက်ဝင်ငွေရရှိဖို့ဘက်ကပဲအာရုံစူးစိုက်လာမယ်သဘောကြည့်တော့ဒေတာတည်ငြိမ်ရေးကိုလည်းတကယ်ကအထောက်အပံ့ဖြစ်အောင်ပါတော့။ဒီလိုမျိုးရင်မှန်းပြီးတော့ဒီစုံကိုအင်ဂျင်နီယာပေါ်
မောင်တော်နယ်စပ်ကုန်သွယ်ရေးကញင်ချောင်းကုန်သွယ်ရေးစီးပွားရေးဆောင်လို့နာမည်ရနေတဲ့ဒီစီးပွားရေးဆောင်ဟာမြန်မာနိုင်ငံနယ်စပ်ကုန်သွယ်ရေးစခန်းတွေထဲမှာတော့ပို့ကုန်အတားအသီးရယူထားနိုင်တဲ့နယ်စပ်ကုန်သွယ်ရေးဆောင်တစ်ခုလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရေတွက်ပစ္စည်းအခြေခံအစားအသောက်ကစလို့အဝတ်အထည်တွေအထိပို့ကုန်တွေကိုတင်ပို့နေတဲ့ဒီစခန်းဟာ2012ခုနှစ်မှာဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအခြေခံနဲ့ရခိုင်ပရိပခတွေအပြီးမှာတော့ကုန်သွယ်မှုပမာဏဟာထပ်ဝက်ကျော်လောက်ကျဆင်းခဲ့ရပါတယ်။တမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ထဲကကြောက်ဖြူစီးပွားရေးဆောင်ပုံနာကျုံဆက်မှုဆောင်စရရီတိဆောက်ဖို့လုပ်နေခြင်းနဲ့တပြိုင်တည်းစစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအချို့မှာပါနယ်စပ်ကုန်သွယ်ရေးစခန်းတွေထပ်တိုးဖို့လှုံ့ဆော်ခဲ့တာပြီးရှိခဲ့ပါတယ်။ဒါပေမဲ့လည်းနည်းနည်းတည်ငြိမ်မှုမရှိတာကြောင့်ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်ခြင်းမရှိဘဲတိုးချဲ့မဲ့အစီအစဉ်တွေကိုဆိုင်းငံ့ထားခဲ့ရတာပဲဖြစ်ပါတယ်။လက်ရှိမှာစလုပ်နေပြီဖြစ်တဲ့မောင်တော်စီးပွားရေးဆောင်အကောင့်ထယ်ဖို့ရေးကိုရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့နတ်မြင့်အလင်းတန်းကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်မယ်လို့ဦးကျော်အေးသိန်းကပြောပါတယ်။စီးပွားရေးဆောင်ကိုအခုချိန်မှာစတင်တည်ဆောက်နေပြီဖြစ်ပြီးလာမယ့်2018မတ်လကုန်လောက်မှာလုပ်ငန်းတွေပြီးလိမ့်မယ်လို့အစိုးရဘက်ကမျှော်လင့်နေကြပါတယ်။ဒီစီးပွားရေးဆောင်မှာတော့ဂိုဒေါင်တွေကုန်တင်ကုန်ချကွင်းတွေနဲ့တဲခိုကန်စားတောက်ဆိုင်ငါးပစုံထားနိုင်တဲ့အေးကန်းတွေကိုတိဆောက်သွားမှာဖြစ်တယ်လို့ဦးကျော်အေးသိန်းကပြောပါတယ်။လက်ရှိမှာတော့ဇုံအတွင်းပတ်လန်းဖောက်လုပ်တာ၊ချန်စီယိုကာရာဇုံကနေမောင်တော်ကိုသွားနိုင်မဲ့တီးတန့်လန်းဖောက်လုပ်တာစားတဲ့လုပ်ငန်းတွေစတင်လုပ်ကိုင်နေပြီလို့ဝင်ကြီးကပြောပါတယ်။
ဒီဘောရေးဆောင်တဲ့လိုတဲ့ infra တွေဒီလမ်းတွေ၊မြေတွေ၊အဆောက်အုံတွေအဲ့ဒါတွေစားပြီးလုပ်နေပြီပေါ့။ဟိုဒီကနောက်ပင်ရင်ချောင်းဆိုတာကလေဒီအနေတော်တော့ကောင်းတော့တင်ဖို့ကြီးတွေဒါကလေးရန်ကုန်ကနေလာတဲ့တင်ဖို့ရေးအဲ့မှာဒါကလေးဆိုက်လို့ရတယ်။ဆိုတော့ဒီလိုမျိုးခွင်းလန်းနေရှိတဲ့နေရာပေါ့ငယ်တို့ကတော့တက်ကြည်ရ။ဒီတက်ပစ္စည်းတွေရှိတယ်လေပစွန်တို့ဟာတို့လေအဲ့ဒီကောင်တွေကိုလည်းဒီရတဲ့လုပ်တဲ့စိတ်ယုံကြည်ပါလေနောက်ကြီးချင်းမှပေါ်လာမှာပေါ့။ရင်းနှီးမြှုပ်နှံမှုအဲ့ဒီမှာလာဖို့ရင်းနှီးမြှုပ်နှံတော့အဓိကသူကဟိုဒင်းလာတဲ့ကုန်တင်မှုကိုစတင်ပြီးတော့လုံရစီပေါ်ဆောင်ဆိုတော့အဲ့ဒီကုန်တင်မှုနဲ့ရင်းနှီးမြှုပ်နှံနိုင်ငံဘက်မှာရှိနေတဲ့လုံရနေပေါ်လာအဲ့ဒီလုံရလို့တော့အဓိကဦးစားပေးပြီးတကယ်တော့လုံအဓိကကုန်ပေးနဲ့ပတ်သက်တဲ့လုံရတွေကိုအဓိကလုံမှာပေါ့
ဒီစီးပွားရေးဆောင်ပြီးသွားရင်တော့ဘင်္ဂလားဒေ့ရှ်နဲ့သာမကအိန္ဒိယနိုင်ငံနဲ့ပါကုန်သွယ်ရေးတိုးတက်ဖို့အတွက်ဆိုးရွားကမျှော်မှန်းထားပါတယ်မောင်နှောစီးပွားရေးဆောင်အကောင့်ထယ်ဖော်မဲ့ဒုတိယအဆင့်မှာစိတ်ကန်းဆောက်လုပ်မဲ့အစီအစဉ်တွေလည်းပါဝင်လာကြအောင်ကញင်ချောင်းနှစ်ဘေးမှာတင်မောရီ24နိုင်ဝင်ထပ်နိုင်ဖို့နဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံစိတ်ကန်းနဲ့ချိတ်ဆက်နိုင်ဖို့အတွက်လည်းအစိုးရဘက်ကမျှော်လင့်နေတာတွေရှိပါတယ်။ခိုင်ဒေတာအတွင်းဖြစ်ခဲ့တဲ့ပြည်ပကတွေဟာစီးပွားရေးဖွံ့ဖြိုးမှုအားနည်းတာလူနေမှုနှိမ့်ကျတာတွေကြောင့်ဖြစ်တယ်လို့သုံးသပ်နေကြသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကလည်းရခိုင်ဒေတာကိုစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့သူ့ရဲ့အကြံပြုစာမှာဖော်ပြထားပါတယ်။ဒီအကြံပြုချက်တွေအတိုင်းကောင်တဲ့ဖော်နိုင်ဖို့လှုံ့ဆော်လာတာဖြစ်တယ်လို့ရခိုင်အစိုးရဘက်ကတော့ပြောဆိုထားပါရှင်။